သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
နိုင်ငံတော်ဝန်စီရင်နေလာတဲ့စစ်ကောင်စီဟာအခုနှစ်ဆန်းကစားလို့ပြည်သူတွေနေထိုင်ရာဒေသတွေကိုလေကြောင်းတိုက်ခိုက်မှုတွေအရှိန်မြင့်လှုံ့ဆော်ခဲ့ပါတယ်ဒီလေကြောင်းတံကိုတော်လန်ရေးစုဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်တွေထိန်းချုပ်ဆိုးမိုးထားတဲ့နေမျိုးတွေကအယက်သားပြည်သူတွေပုံမကြုံတွေ့လာရတာပါစာသင်ခန်းဆောင်တွေစေယုံစေခန်းတွေဖုံးတော်ကြီးကျောင်းတွေဖျားကျောင်းတွေလိုဘာသာရေးအဆောက်အဦတွေကစားလို့လူစီကားရဈေးတွေမရှာမုန်းကျဲတိုက်ခိုက်ခံခဲ့ရပါတယ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်မိသားစုလိုက်အသက်ဆုံးရှုံးခဲ့တာတွေမိင်္ဂလာဆောင်ခန်းနာကနေနိုင်ရေးအဖြစ်ပြောင်းလဲသွားရတာတွေထိစိတ်ရောကိုယ်ပါချမ်းသာရခဲ့ကြတာပါပြီးခဲ့တဲ့နှစ်ပတ်တာကာလအတွင်းမှာပဲကြေးရွာတွေကိုလေကြောင်းကနေပုံကျဲတိုက်ခိုက်တာကြောင့်ကရင်ပြည်နယ်ကော့ကရစ်အပါအဝင်အညာဒေသတွေကဒေသခံကလေးငယ်နဲ့အမျိုးသမီး20ဦးထက်မနည်းတေဆုံးခဲ့ရပါတယ်အဲ့ဒီလိုစစ်ရေးပဋိပက္ခတွေရဲ့တက်ရောက်မှုတွေကြောင့်အမျိုးသမီးတွေနဲ့ကလေးငယ်တွေပါထိခိုက်မှုအများဆုံးဖြစ်ခဲ့ရတာပါဒီလိုအမျိုးသမီးတွေတည်ဆုံးတာနဲ့ပတ်သက်ပြီးမြန်မာအမျိုးသမီးများတက်မက BWU ရဲ့အထွေထွေတွင်ရင်မှုမှတ်ရင်မျိုးလိုင်းက
အမျိုးသမီးတွေရဲ့စိတ်ခံစားမှုကပြောရင်တော့မလုံခြုံမှုပေါ့နော်မလုံခြုံတဲ့ပတ်ဝန်းကျင်ပို့ပြီးတော့မှကြုံနေရတာဒီကျွန်တော်တို့တွေ့ရတယ်မလုံခြုံတဲ့ပတ်ဝန်းကျင်ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့မှာဆိုလို့ရှိရင်မြန်မာပြည်မှာဆိုလို့ရှိရင်တဘာဝ BND ရဲ့ခုနကပြောတဲ့တဘာဝ BND လို့ပြောမယ်ဆိုလို့ရှိရင်အခုလက်တော့ကြုံတွေ့နေရတာငလင်းတန်ပေါ့နော်ပြီးလို့ရှိရင်လည်းအဲ့ဒီကြားမှာပြင်လင်းအာကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်ငလင်ဘေးတဘာဝဘေးကိုခံနေရပေမဲ့လည်းအဲ့ဒီကြားထဲမှာပဲဒီမှာစစ်ကြောင်းတိုက်ခိုက်မှုတွေတခြားသောစိတ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေရုပ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေပေါ့နော်အဲ့လိုမျိုးအကြမ်းဖက်မှုပေါင်းစုံကိုခံစားနေရတာတွေရှိတယ်ပေါ့နော်ကျွန်တော်တို့အမျိုးသမီးတွေအဲ့ဒါကြောင့်မလို့လဲကျွန်တော်တို့ကမလုံစိတ်မလုံချုံမှုတွေဖြစ်တယ်လို့မျိုးရုပ်ပိုင်းဆိုင်ရာအရလည်းမလုံချုံမှုတွေအများကြီးကြုံတွေ့နေရတာပေါ့နော်ဒါကြောင့်မလို့ကျွန်မကအမျိုးသမီးတွေကြုံတွေ့ခံစားနေရတဲ့အခြေအနေဆိုလို့ကိုပြောမယ်ဆိုလို့ရှိရင်တော့ကျွန်မတို့တွေမလုံချုံတဲ့ပတ်ဝန်းကျင်တွေမှာနေထိုင်နေရတာတွေကဒါအမျိုးသမီးတွေအတွက်ကြီးမားတဲ့စိန်ခေါ်မှုတရဖြစ်တယ်လို့ကျွန်မပြောချင်ပါတယ်ရှင့်
BWU အဖွဲ့ဟာလွန်ခဲ့တဲ့နှစ်30ကစလို့အမျိုးသမီးအရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့တစ်ခုဖြစ်ပါတယ်စစ်အာဏာသိမ်းပြီးချိန်ကစလို့အမျိုးသမီးတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးသူတည်တနာစာတမ်းတွေလည်းပြုစုခဲ့ပါတယ် BWU ရဲ့အခုလလည်းထုတ်ပြန်ချက်စာတမ်းမှာလည်းအခုနှစ်မတ်လတလထဲမှာတင်စစ်ကောင်စီကြောင့်အမျိုးသမီး66ဦးသေဆုံးခဲ့ရတယ်လို့ဖော်ပြထားပါတယ်ဒီလိုသေဆုံးခဲ့ရတဲ့တဲ့ကိုဝင်ဆောင်အမျိုးသမီးတွေပါဝင်တယ်လို့တခြားအမျိုးသမီး88ဦးလည်းထံရရခဲ့ပါတယ်လေကြောင်းတိုက်ခိုက်မှုကြောင့်50ဦးလက်နက်ကြီးပစ်ခတ်မှုကြောင့်5ဦးမြေမြုပ်မိုင်းကြောင့်2ဦးစစ်တပ်ရဲ့ဖမ်းဆီးတပ်ဖြတ်မှုကြောင့်9ဦးမိရှုတပ်ဖြတ်ခံရတာကြောင့်2ဦးနဲ့လိမ့်ပိုင်းဆိုင်ရာအကြမ်းဖက်ခံရတာကြောင့်2ဦးပါဝင်တယ်လို့ PWU ကထုတ်ပြန်ထားတာပါမက်လာအတွင်းသေဆုံးခဲ့ရသူ66ဦးထဲမှာ24ဦးဟာအသက်18နှစ်အောက်အမျိုးသမီးတွေဖြစ်ပါတယ်အဲ့ဒီမျိုးသမီးတွေဟာစကိုင်းမကွေပဲခူးကျနင်းသာရီအေယာဝတီမန္တလေးကချင်ကယင်းဒီကယင်းရှမ်းနဲ့စကိုင်းဒေသတွေအတွင်းအသက်ဆုံးရှုံးခဲ့ကြရတာပါအသက်ရှင်သန်နေရတဲ့ဒေသခံတွေအနေနဲ့လည်းလေကြောင်းကပုံကျဲတိုက်ခိုက်မှုတွေကြောင့်စိုးရိမ်စိတ်တွေနဲ့နေထိုင်နေကြရပါတယ်နေ့စဉ်နဲ့အမျှလေကြောင်းတိုက်ခိုက်တာတွေကြောင့်စကိုင်းတိုင်းကအိမ်တိုင်းလူလုံးမှာပုံကိုချင်းတွေတူထားရတယ်လို့ဒေသခံတူကပြောပါတယ်
ငလျင်ဖြစ်နေစဉ်အတွင်းမှာတောင်းပါပဲလေကြောင်းတိုက်ခတ်မှုတွေစက်တိုက်လုံနေတာကိုဟိုတွေ့ရတဲ့အခါမှာပို့ပြီးတော့ကြတော့ဟိုတိတာတယ်ပေါ့လေပြည်သူလူထုအပေါ်မကြည်ဘူးပြည်သူလူထုကိုတမင်သက်သက်ဥတီတယ်ပြည်သူလူထုကိုတားခတ်ထားပြီးတော့အရသာပြည်သူကိုတားခတ်ထားပြီးတိုက်ခိုက်တယ်ဆိုတာကပို့ပြီးတော့တိတာတာဖြစ်တဲ့အတွက်ကြောင့်မို့လို့ငလျင်ဖြစ်နေစဉ်အတွင်းမှာတောင်းလေကြောင်းတိုက်ခတ်မှုမပြတ်တဲ့စစ်ကောင်စီပေါ်မှာအရင်ကထက်အဲကျွားတို့ပို့ပြီးတော့ဆဆုပ်တယ်ရွှေရှာတယ်ပို့ပြီးတော့ဟိုစိုးရိမ်မှုတွေလည်းမြင်ပါတယ်ပေါ့နော်စီးအမြင်နဲ့ပတ်သက်ပြီးတော့ကြတော့ဟိုစီးဆရာအမြင်နဲ့ပတ်သက်ပြီးတော့လည်းအမျိုးသမီးနဲ့အမျိုးသားတွေကပို့ပြတ်ခါကြတော့ဟိုအမြင်ရှိတယ်ပေါ့နော်ဒါကလည်းငင်းလို့မရဘူးပေါ့ဆိုတော့ကျွန်တော်တို့ကအဲဒီအသက်မှာဖြက်လက်မှုပေါ့တော့လက်မှုပိုင်းမှာလည်းအားနေတာဖြစ်တဲ့အခါကြတော့အမျိုးသမီးတယောက်အနေနဲ့ပို့ပြီးတော့ကြတော့ကျွန်တော်တို့ဂူးဆိုင်ရတယ်ပေါ့နော်အမျိုးသားဖြစ်သူကဘယ်နေရာမှာရှောင်ရမလဲဘယ်နေရာမှာပုံရမလဲဆိုတာကိုဟိုသူတို့ဟိုလွန်လွယ်နဲ့ပို့ပြီးသိနိုင်နေတဲ့အချိန်မှာကျွန်တော်တို့အနေနဲ့ဟိုစိတ်နေမျိုးပေါ့နော်ဒီစီးရင်စရာလက်နက်ပစ္စည်းတွေနဲ့အဲကြည်ကွယ်မြက်ကွယ်ဒီလိုစိတ်နေတာမျိုးတွေရှိနိုင်တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အမျိုးသမီးတွေကလေးတွေအရောပို့ပြီးအခါကျတော့ဂရုစိုက်ရပါတယ်
ဧပြီလ၁ရက်ကနေ၁၉ရက်အထိနှစ်ပတ်ကျော်အတွင်းစစ်ကောင်စီကတပိတ်ချင်းမြို့နယ်ကို၄ချောင်းကနေ၁၃ချောင်းအထိဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီလိုတိုက်ခိုက်ခံရတဲ့ဒေသခံပြည်သူတွေရဲ့ခန္ဓာကိုယ်အပိုင်းအစာတွေဟာဘယ်သူဘယ်ဝါမှန်းမသိအောင်ထိပျက်စီးခဲ့ရပါတယ်။နှစ်တက်ကူမြန်မာနှစ်ဆန်းတရက်နေ့ကစလို့လေနေရတခုတည်းကိုနှစ်ကြိမ်ထက်မနည်းနှစ်စဉ်ရက်ဆက်ဘုံကျဲတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တာပါ။ဒါ့အပြင်မတ်လ24ငလင်ကပ်ပြီးအတွဲနိုင်ငံတကာကလူသားစာနာအကူအညီတွေကူညီနေချိန်မှာပဲကယ်ဆယ်ရေးကာလအတွင်းလေးချောင်းကနေတိုက်ခိုက်ခဲ့ပါတယ်။စစ်ကောင်စီကမတ်လ28ရက်ကနေဧပြီလ9ရက်အထိ73ရက်အတွင်းလေးချောင်းကနေအကြိမ်ရေ160အထိတိုက်ခိုက်ခဲ့တယ်လို့မြန်မာမဟာဗျူဟာနဲ့မူဝါဒလေးလိုင်း Institute ISB မြန်မာသုတေသနမှတ်တမ်းတွေအရသိရပါတယ်။လေးချောင်းတိုက်ခိုက်မှုအရှိန်မြင့်လာပေမဲ့လည်းအထိကိုင်နေအောင်ကာကွယ်နိုင်စံကဒေသခံပြည်သူတွေမှာနေပါလွန်နေပါတယ်။လေးချောင်းရန်ကာကွယ်ရေးအတွက်အသိပညာဖြန့်ဝေနေတဲ့အညာဒေသခံအမျိုးသမီးတူက
အာဒီဘုံဘုံချင်းမရှိဘူးပေါ့နော်အဲဒီလိုမျိုးပဲအဲတိုက်လေရင်နေလာတယ်ချက်ဖိုက်တာတွေလာပြီးတော့ချဲတယ်ဆိုလို့ရှိရင်သူတို့ကတော့ဒီကျေးွာတွေမှာပြတ်မှတ်ထားပြီးတော့ခုလိုဆိုရင်တိုက်ခိုက်တာတာပေါ့နော်တိုက်ခိုက်တာတဲ့ခါမှာဟိုအိမ်မှာနေတဲ့ဒီကြံနေခဲတဲ့အဲမိသားစုကဒီမျိုးသမီးတွေတင်းငယ်တွေပေါ့နော်ကလင်းကြီးခိုက်သေဆုံးမှုအများများတာပေါ့နော်ရှေ့နောက်ပိုင်းနေကကျွန်တော်တို့ဒီကလင်းကြီးမျိုးနယ်မှာပါရာမိုတာဝဲပြီးတော့ခြားသွားတဲ့အတွက်ကြောင့်မို့လို့ဘုံကြီးကြောင့်မော်ကြတာပေါ့နော်ဘုံကြောင့်မော်ကြတော့ကိုရင်လေးတွေတတ်ဆုံးရှုံးနေနောက်ကြတော့လူကြီးနန်းကဆက်ကြီးတဲ့ဟိုမျိုးသမီးတူပေါ့နော်မျိုးသမီးတူခိခိုက်သေဆုံးတာရှိရပေါ့နော်အဲ့ဒါတွေကဒါရတာပြည်သူပြင်မှတ်ထားမှုများလေဒီမှာအမျိုးသားနဲ့အမျိုးသမီးနဲ့ဆိုရင်အမျိုးသမီးတွေကအိမ်မှာဖြစ်နေခဲ့တဲ့လူတွေအများဆုံးဖြစ်တဲ့အတွက်ကြောင့်မို့လို့ဒီထိခိုက်ဒဏ်ရာမှုမှာအမျိုးသမီးတွေပုံများနေရပေါ့နော်
မန္တလေးတိုင်းတွင်းကိုစစ်ကောင်စီကဧပြီလ၁ရက်ကစလို့၁၉ရက်အထိ၁၈ကြိမ်လေးချောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီလိုတိုက်ခိုက်မှုကြောင့်တပိတ်ချင်းမြို့နယ်၊စင်ကူးမြို့နယ်နဲ့မတ္တရာမြို့နယ်တွေမှာအရသာပြည်သူ42ဦးထက်မနည်းသေဆုံးခဲ့ရပါတယ်။ထိခိုက်သေဆုံးသူတွေထဲအရွယ်မရောက်သေးသူကလေးငယ်9ဦးပါဝင်ပြီးထိခိုက်ဒဏ်ရာရရှိသူ60နီးပါးခန့်ရှိတယ်လို့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့မတ်လအကျွဲမှာလည်းမကွေးတိုင်းခန့်ကောမြို့နယ်တွေကနှင်းခါရွာမှာစေပိကန်းကိုလေချောင်းကပုံကျဲတိုက်ခိုက်ခဲ့ပါတယ်။စေကုပေးနေတဲ့ CDM ဆရာဝန်ရှင်သွေးလေးကိုလွှဲထားရတဲ့အထက်တန်းသူနာပြုဖြစ်သူဇနီးနဲ့သူတို့ရဲ့အသက်9နှစ်အရွယ်ကလေးငယ်လည်းတည်ဆုံခဲ့ရပါတယ်။စစ်ပောင်ကျဲလာတာနဲ့အမျှစစ်ရှုံးနေတဲ့စစ်ကောင်စီဟာလေချောင်းတိုက်ခိုက်မှုတွေပိုလှုပ်ဆောင်လာတယ်လို့လူ့ဘောင်တဲ့ဒီမိုကရက်တစ်ပါတီရဲ့တွဲဖက်အထွေထွေတင်ပြမှုကြောင့်နေမွေကဆိုပါတယ်
။အခုဆိုင်ပေါ်မှာပြန်နေတဲ့ကားချူရဆိုရှင်တော့ဒီချူချူကြီးလာတော့ပြန်ဆိုရင်ပေါ်မှာစီယိုစုကနေပြီးတော့အတင်းထက်တုတ်ပြန်နေတဲ့ကျေသုံးသပ်ချက်တွေကကျွန်တော်ကြားရပါတယ်။အဲ့တော့ကျွန်မမြင်တာကတော့ရန်သူနဲ့ရင်ဆိုင်တဲ့ခါမှာကျွန်တော်တို့ကသူ့ရင်ဆိုင်နေတဲ့ရန်သူကနှင်းနှင်းလာလာကနေပြီးတော့စီရေးပိုင်းဆိုင်ရာမှာပြည်ပခံစားမိတ်တက်ထားတဲ့သူတွေဖြစ်ကြတယ်။ဒါကြောင့်မလို့စီတန်းလုံးလုံးနဲ့ကျွန်တော်တို့ဘယ်လိုလုပ်ကြအောင်လဲဆိုတဲ့ကိစ္စတွေကိုလုပ်ကဲဆောင်ဖို့ဒီလိုလုပ်ချင်တယ်။လူလာတဲ့ကိစ္စတွေဖြစ်မလာအောင်လူကကိုကျမတို့ကနေပြီးတော့တရင်ချက်လေးပတ်စားမှုမရှိအောင်မိကိုယ်နဲ့ကနေပြီးတော့တရင်ပြေးလိုက်တဲ့ပုံစံမျိုးမဖြစ်အောင်တော့အများကြီးတိခါစားနေတယ်ကျမကစားပါတယ်
ပြီးခဲ့တဲ့နှစ်တစ်နှစ်လုံးမှာစစ်ကောင်စီဟာလေကြောင်းကနေအချိန်ရေ9800နီးပါးအထိတိုက်ခိုက်ခဲ့ပြီးစကိုင်းတိုင်းကတိုက်ခိုက်ခံရမှုအများဆုံးဖြစ်တယ်လို့ ISB မြန်မာရဲ့သုတေသနစစ်တမ်းတွေမှာဖော်ပြထားပါတယ်။အခုနှစ်မှာတော့လေကြောင်းတိုက်ခိုက်မှုအချိန်ရေကပိုများလာသလိုကုန်ကျစရိတ်တက်တာတဲ့ပါရာမော်တာခေါ်ဆက်တက်လေဒီတွေကိုအသုံးပြုပြီးတိုက်ခိုက်မှုတွေပိုလှုပ်လာတယ်လို့စစ်ရေးကျွမ်းကျင်သူတွေကဆိုကြပါတယ်။တရက်တည်းမှာတင်အကျေရေ20နီးပါးအထိလေကြောင်းတက်ခတ်မှုတွေကိုစစ်ကောင်စီကကျူးလွန်နေတာပါဒီလိုလေကြောင်းတက်ခတ်မှုကြောင့်တိဆုံးသူတွေရဲ့ရုပ်အလောင်းဟာလည်းဘယ်သူဘဝဖြစ်တယ်ဆိုတာကိုအတိအကျမဖော်ပြနိုင်လောက်အောင်လူခွင့်ရေးချုပ်ဖောက်ခံရပြီးတိဆုံးနေကြရတာပါအသက်ရှင်ကြရသူတွေမှာလည်းနေရဆွန့်ခွာထွက်ပြေးနေရပြီးစစ်ရှောင်စခန်းတွေမှာနေစဉ်နဲ့အများလုံခြုံရေးအခက်အခဲကိုရင်ဆိုင်နေကြရပါတယ်ဒီလိုပြည်သူတွေရဲ့အသက်အိုးအိမ်တွေကိုချင်းချောင်နေတဲ့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးညံလင်းတဲ့သုတေသနအဖွဲ့နိုင်ငံရေးနဲ့သုတေသနအကြံပေးကိုမိုးချက်နေက
ကြိုတင်သိရှိမှုအားကောင်းအောင်လုပ်ဖို့လိုတယ်ပေါ့ဗျာဒါပေမဲ့ တပြိုင်နက်တည်းမှာပဲတစ်ဖက်မှာလည်းကျွန်တော်တို့ကဟိုကြိုးတင်ကာဝေးရေးအစီအမံနေပေါ့ဗျာနော်မကရုတ်ချင်းနေတူးထားတာမျိုးတွေပေါ့ဗျာနော်နောက်ထပ်ကျွန်တော်တို့ရှောင်မှုနေရာတွေလုပ်ထားတာမျိုးပေါ့နော် safe place လုပ်ထားတာမျိုးတွေရိတ်ခါတွေကြိုစုထားတာမျိုးတွေဒါမျိုးတွေလည်းပုံပြီးအားဆိုင်အဲလှုပ်ဆောင်မှုလိုနေတယ်လို့ကျွန်တော်တို့ဟိုတိုက်တွန်းနေပါတယ်ဟိုအခုလည်းလုပ်မှာပါကျွန်တော်တို့နော်ပုံပြီးအားထုတ်ဖို့လိုတယ်ဆိုတာမျိုးကျွန်တော်ပြောချင်တာပါနော်ဟိုနောက်တစ်ခါဒီဟောပေါ့ဗျာဒီစည်ရေးတာဝန်ရှိတဲ့သူတွေပေါ့ဗျာနော်ပို့ပြီးကြေကြေပြက်ပြက်လုပ်နိုင်နေသူတွေအနေနဲ့ဘင်းနေနေဒီအမေရိကန်ဟိုအန်တူရဲ့ကာလတုန်းကအသုံးချခဲ့တဲ့ကျွန်တော်တို့ဘုံခုခြင်းလိုဟာမျိုးတွေပေါ့ဗျာနော်ဒီလိုဟာမျိုးတွေကကျွန်တော်တို့နိုင်ငံမှာရှိတဲ့မြေလောအနေထားမှာဟိုဘလောက်တိုင်းဟာဒီအသုံးချလို့ရမလဲပေါ့နော်ဟိုဘလောက်လုံလုံချုံချုံလုပ်လို့ရမလဲဆိုတာမျိုးတွေကိုဟိုစမ်းသပ်ကြပြီးတော့ဟိုလှုပ်ဆောင်ကြတာမျိုးတွေလုပ်ရင်တော့လေအဲပုံမှန်ကောင်းနေမယ်လို့ကျွန်တော်တို့ထင်ပါတယ
်။ဟိုးရင်ကလေရင်တန်းကြားရင်လက်ဝေးရန်ပျော်ရွှင်ကြတဲ့ကလေးငယ်တွေဟာအခုဆိုရင်အင်ဂျင်ဆက်တန်ကြဲကြဲလောင်လောင်ကြားရင်တော့ပုန်းခိုခြင်းနဲ့ပြေပုန်းနေရပါပြီ။တနိုင်တပိုင်ပုန်းခိုခြင်းတွေမှာလည်းစစ်ကောင်စီရဲ့ဖြတ်အားပြင်ပုံစံတွေကိုစိတ်ချရအောင်မကာကွယ်ပေးနိုင်ပါဘူး။ဒီလိုအခြေအနေကြားမှာပဲအမျိုးသမီးနဲ့ကလေးငယ်တွေဟာမိသားစုဘဝတွေတစစီမဖြစ်ဖို့အရေးစိုးရိမ်စိတ်တွေနဲ့ဘဝကိုဖျက်ဆီးနေကြရစေပါဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TVonline ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ